မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်ဒီဇင်ဘာလ29ရက်တောက်ကြနေ့ညနေ6:00-9:00အထိအစီအစဉ်တွေကို19.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှာဖောင်ပါဒီညနေ့အစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
မင်္ဂလာပါကျွန်တော်ရန်တိုင်းမှာတောက်ကြညနေခင်းသတင်းတွေကိုနားလောင်တဲ့အထူးချင်ညာပေးသွားမှာဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံကိုလောင်စာဆီလွှဲပြောင်းပေးပို့ခဲ့တဲ့ဟောင်ကောင်အလံလွင့်တင်မော့ကိုတောင်ကိုရီးယားနိုင်ငံကဖမ်းဆီးလိုက်ပါတယ်။အီရန်နိုင်ငံမှာကုန်စင်းနှုန်းတက်လာတာကိုကန့်ကွက်တဲ့အနေနဲ့မြို့တချို့မှာအီရန်နိုင်ငံသားယာပေါင်းများစွာမနေ့ကျသောရေးနေ့ကလမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။ iPhone model အဟောင်းတွေရဲ့အလုံးလုံးနိုင်စွမ်းအားနှိမ့်လာအောင်ရှုပ်ဝဲပြီးတမင်တကာလှုပ်ခဲကြောင်း Apple company ကဝန်ချတောင်းပန်လိုက်ပါတယ်။ဒီလိုထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာနားဆင်ရဖို့ရှိပါတယ်ခင်ဗျာ
။ကောင်းပါပြီရှင်။သတင်းတွေပြည်နားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့
ဒီနိုင်ငံမှာကျွန်တော်တို့နိုင်ငံမှာငင်းရိုင်းရဖို့အတွက်အထူးခက်ခဲနေတဲ့ကိစ္စတခုကဘာလဲဆိုတော့တခြားနိုင်ငံတွေနဲ့ဆက်လို့ရှိလို့ရှိရင်ငင်းရိုင်းရအောင်လို့ဝေပါဝင်ပြီးတော့လှုပ်ဆောင်မဲ့အဖွဲ့တွေတော်တော်များတယ်။တိုင်းသားလက်နဲ့က
နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တို့အောင်ဆန်းစုကြည်ပြောသွားတာပါ။ပြည်စုံကိုတင်းတွေပြီးမှနားဆင်ကြရပါမယ်။ဒါအပြင်လူငယ်တွေနဲ့ငင်းငန်းရေးစကဝိုင်းပေါ်အမြင်သဘောထားတွေပြီးတော့မလေးရှားရောက်မြန်မာတွေဖန်ဆီးခင်ရတဲ့အကြောင်းနဲ့နှစ်သက်ရာသီတေးလက်ဆောင်တို့ဘက်ကပါထုတ်လွှင့်ပေးသွားမှာပါ။ဒါတွေမှတိုင်းငင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင်။
ကုလသမဂ္ဂလုံခြုံရေးကောင်စီကမြောက်ကိုရီးယားနိုင်ငံပေါ်တန်ခတ်ပိတ်ဆို့မှုတွေလုပ်နေတဲ့ကြားကပဲမြောက်ကိုရီးယားနိုင်ငံကိုနိုင်ငံတကာရေးပိုင်နယ်ထဲမှာလောင်စာဆီတွေတင်ဖို့လွှဲပြောင်းပေးခဲ့တဲ့ဟောင်ကောင်အလံလွင့်တင်ဖို့ကိုဖမ်းဆီးလိုက်တယ်လို့တောင်ကိုရီးယားနိုင်ငံကပြောကြားလိုက်ပါတယ် Lighthouse ဝင်းမိုတင်ဖို့ကတန့်စင်ထားတဲ့လောင်စာဆီတန်ချိန်600ကိုမြောက်ကိုရီးယားတင်ဖို့ကိုအောက်တိုဘာ19ရက်နေ့ကလွှဲပြောင်းပေးခဲ့တာဖြစ်တယ်လို့တောင်ကိုရီးယားအကောက်ခွန်တာဝန်ရှိသူတွေကပြောကြောင်းတောင်ကိုရီးယားနိုင်ငံရဲ့ Yonhap သတင်းဌာနကပြောပါတယ်တောင်ကိုရီးယားအနာပိုင်တွေက Lighthouse Winmo Tinbo ကို November 24ရက်နေ့ကတောင်ကိုရီးယားနိုင်ငံယူဆူစိတ်ကန်းကိုလာရောက်ဆင်မှာဖမ်းဆီးခဲ့တာဖြစ်တယ်လို့ Yonhap သတင်းကဖော်ပြပါတယ်။အခုလိုတရားမဝင်လုပ်ဆောင်တာတွေနဲ့ပတ်သက်ပြီးတော့စုံစမ်းထောက်လှမ်းမိတာတွေကိုတောင်ကိုရီးယားကအမေရိကန်ကိုသတင်းပေးပို့ခဲ့တယ်လို့လည်းပြောပါတယ်။ကုလသမဂ္ဂကမြောက်ကိုရီးယားနိုင်ငံအပေါ်ရေနံတင်ပို့တာတွေကန့်သတ်ထားတဲ့အရေးယူပိတ်ဆို့မှုကိုချိုးဖောက်ခြင်းမရှိဘူးလို့တရုတ်နိုင်ငံဘက်ကအခိုင်အမာပြောကြားနေပေမဲ့လည်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့တရုတ်နိုင်ငံဟာမြောက်ကိုရီးယားနိုင်ငံကိုရင်းနှံတင်ပို့တာတွေအဆင်ပြေချောမွေ့အောင်လှုပ်ဆောင်ပေးနေတယ်ဆိုတော့ဆိုပြီးတော့ဆွဆွဲပြောကြားလိုက်ပါတယ်။ဒါပေမဲ့လည်းတရုတ်နိုင်ငံကတော့သူတို့အနေနဲ့အမေရိကန်သမ္မတဘက်ကဆွဆွဲတယ်လို့မျိုးမြောက်ကိုရီးယားနိုင်ငံကိုတရားမဝင်လောင်စာဆီရောင်းချတာတွေမရှိဘူးလို့ညှင်းဆိုလိုက်ပါတယ်ခင်ဗျာ
။အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရကဆိုမာလီယာနိုင်ငံတွင်းကအယ်ရှာဘပ်စစ်သွေးကြွားတွေကိုအချိန်မြင့်တက်ခဲ့ခဲ့တာကြောင့်ဆိုမာလီဘိုအစိုးရအတွက်တနည်းအတွင်းအပေါင်းလက္ခဏာဆောင်တဲ့ရလဒ်တွေထွက်ပေါ်စေခဲ့တယ်လို့အမေရိကန်တပ်ဖက်ကပြောပါတယ်အယ်ရှာဘပ်စစ်သွေးကြွားတွေကိုအမေရိကန်တို့က2019ခုနှစ်အတွင်းလေကြောင်းထိုးစစ်သွေး34ကြိမ်ထက်မနည်းပြုလုပ်ခဲ့တယ်လို့အယ်ရှာဘပ်စစ်သွေးကြွားတွေနဲ့ IS တွေရဲ့လက်အောက်ခံစစ်သွေးကြွားအဖွဲ့ငယ်တကူတို့အပေါ်အမေရိကန်တပ်တွေရဲ့လှုပ်ရှားမှုကိုစောင့်ကြည့်နေသူတွေကပြောပါတယ်မိနစ်တုံးကတော့လေကြောင်းထိုးစစ်တွေ34ကြိမ်နာပြုလုပ်ခဲ့တာပါလေကြောင်းတိုက်ခတ်မှု30ခုကအယ်ရှာဘပ်တို့ကိုဦးတည်တိုက်ခဲ့တာဖြစ်ပြီးတော့ပေါ်လန်အရှေ့မြောက်ပိုင်းဒေသက IS အစွန်ရောက်တွေရဲ့လက်အောက်ခံအဖွဲ့ကိုတော့3ကြိမ်တိုက်ခတ်ခဲ့ပါတယ်သမ္မတထရမ့်ကဆိုမာလီရဲ့အတချို့ဒေသတွေကိုစစ်နယ်မြေအဖြစ်မတ်လမှာသတ်မှတ်ခဲ့တာပါအမေရိကန်လေတပ်ရဲ့ထိုးစစ်တွေကြောင့်စစ်သွေးကြွ155ဦးထက်မနည်းသေဆုံးသွားတယ်လို့အာဖရိကဒေသဆိုင်ရာအမေရိကန်စစ်ဌာနချုပ်ကထုတ်ပြန်တဲ့ကြေညာချက်မှာပြောထားပါတယ်ဒီထဲကစစ်သွေးကြွ100ကတော့လက်အဒီတောင်တန်းတွေဘက်ကတင်နန်စခန်းကိုတိုက်ခတ်တဲ့လေကြောင်းထိုးစစ်အတွင်းနိုဝင်ဘာလ23ရက်နေ့ကသေဆုံးခဲ့တာပါဒါအပြင်အမေရိကန်တို့ကနောက်ထပ်လေကြောင်းထိုးစစ်အနည်းဆုံး3ကြိမ်ပြုလုပ်ခဲ့ပြီးစစ်သွေးကြွအတော်များများသေဆုံးသွားတယ်လို့ဆိုပေမဲ့အရေးအတွက်အတိအကျကိုတော့မပြောပါဘူး
အီရန်နိုင်ငံမှာအထွေထွေကုန်စင်းနှုန်းတွေမြင့်တက်လာတာကိုကန့်ကွက်တဲ့အနေနဲ့အီရန်နိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့မရှက်မြို့မှာအီရန်နိုင်ငံသားယာပေါင်းများစွာဟာချာတာရီနီကလမ်းတွေပေါ်ကိုထွက်ဆန္ဒပြခဲ့ကြပြီးတော့လူတော်များများကိုလည်းအီရန်ရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်။အင်တာနက်အွန်လိုင်းပေါ်မှာပြန့်နှံ့နေတဲ့ဗီဒီယိုရုပ်သံဖိုင်တွေမှာတော့ဆန္ဒပြတဲ့သူတွေကသမ္မတရူဟာနီချဆုံးပါစေ၊အာနာရှင်ချဆုံးပါစေဆိုပြီးကြွေးကြော်သံတွေကိုအော်ဟစ်ခဲ့ပြီးတော့ရဲတွေကတော့ဆန္ဒပြတဲ့သူတွေကိုမိသက်ပိုက်တွေမြေယူပုံးတွေနဲ့လူစုခွဲခဲ့ပါတယ်။ဒါပြင်နေရှာဘာကက်ရှမာယတ်နဲ့ရှရုမြို့တွေမှာလည်းဆန္ဒပြတာတွေဖြစ်ခဲ့တယ်လို့အီရန်ဆိုရပိုင်းတပိုင်းလိုဖြစ်နေတဲ့အီဟာသတင်းအေဂျင်စီကပြောပါတယ်။ကုန်စင်းလုံးကြီးမြင့်မှုကိုကန့်ကွက်တဲ့တရားမဝင်ဆန္ဒပြတာတွေမရှက်မြို့မှာဖြစ်ပွားခဲ့ကြောင်းဒါကိုရဲကထိန်းနေကင်တွေဆောင်ရွက်ခဲ့ပြီးတော့အများပိုင်းပစ္စည်းကိုဖျက်ဆီးဖို့ကြံစည်တဲ့သူတွေကိုပဲဖမ်းဆီးခဲ့တယ်လို့မရှက်မြို့တော်ဝန်ကနိုင်ငံပိုင် IRNA သတင်းဌာနကိုပြောပါတယ်။ဒါ့ပြင်ဆန္ဒပြတဲ့သူတွေကစီးရီးယားကနေထွက်ပြီးပြည်သူတွေအတွက်စဉ်းစားပါဆိုတဲ့ကြွေးကြော်သံတွေကိုအော်ဟစ်ပြီးတော့စီးရီးယားပြည်တွင်းစစ်မှအီရန်နိုင်ငံရဲ့ပေါင်းပတ်သက်မှုကိုလည်းတိုက်ရိုက်ပစ်တင်ရှုတ်ချခဲ့ပါတယ်ခင်ဗျာ။
ရုရှားတို့ကြောတောင်းနောက်ခံပေးထားတဲ့ Chechnya သမ္မတ Ranzan Kadyrov ကိုအမေရိကန်အစိုးရကဖမ်းနိုင်ရင်နဲ့ခီးသွလာခွင့်ပိတ်ဆို့တန်ခါလိုက်တဲ့အတွက်သူ့ရဲ့ Facebook လူမှုကွန်ရက်စာမျက်နှာကိုပိတ်လိုက်ပြီလို့ Facebook ကုမ္ပဏီကပြောပါတယ်။ Global Minsky Human Rights Accountability X လို့ခေါ်တဲ့ကမ္ဘာလုံးဆိုင်ရာလူအခွင့်အရေးချုပ်ဖောက်မှုမှာတာဝန်ရှိသူတွေပေါ်အရေးယူတန်ခါတဲ့ဥပဒေအရအမေရိကန်ပြည်ထောင်စုက Ranzan Kadyrov ကိုအခုလိုတန်ခါပိတ်ဆို့လိုက်တာပါ။တမုံကောင်းဆောင်ဟောင်းတူဦးဖြစ်တဲ့ Ranzan Kadyrov ဟာနောက်ပိုင်းမှာရုရှားတို့နဲ့ပူးပေါင်းပြီးအပြည့်ပြည့်ဆိုင်ရာလူအခွင့်အရေးတွေကိုအစွမ်းကုန်ချုပ်ဖောက်ခဲ့တယ်လို့နှိမ့်ဆက်ညံပတ်မှုတရားဥပဒေနဲ့မညီတဲ့တပ်ဖြတ်မှုတွေကျူးလွန်ခဲ့တယ်လို့အမေရိကန်ဗန္ဒရေးဌာနကဆွဆွဲပါတယ်။အဲ့ဒီဆွဆွဲချက်တွေကို Kadyrov ကညှင်းဆိုထားပါတယ်။2016အမေရိကန်သမ္မတရွေးကောက်ပွဲမဲဆွဲစည်းရုံးမှုတွေအတွင်းအမေရိကန်တို့ရဲ့လူမှုကွန်ရက်တွေကိုရုရှားတို့ကလိုသလိုဆွဲပြီးတော့အသုံးပြုခဲ့တယ်ဆိုပြီးဥပဒေပြုအမတ်တွေကဆွဆွဲပြောဆိုထားတယ်လို့အဲ့ဒီလိုအသုံးပြုမှုကနေကာကွယ်နိုင်ခြင်းမရှိလို့ဆိုပြီး Facebook နဲ့တခြားလူမှုကွန်ရက်ကုမ္ပဏီတွေကိုလွှတ်တော်အမတ်တွေကဖိအားပေးနေတာဖြစ်ပါတယ်။
ဒီဝေးကအတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့တောက်ချာနေညနေခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ iPhone model အဟောင်းတွေရဲ့အလုံးလုံးနိုင်စွာနေလောင်ရှုပ်ဝဲပြီးတော့တမင်တကာလှုပ်ဆောင်ခဲ့ကြောင်း Apple company ကဝန်ချတောင်းပန်လိုက်ပါတယ်။ Apple company အနေနဲ့သူတို့ရဲ့ကုန်ပစ္စည်းတွေတက်တန်းတူသွားအောင်တမင်ရည်ရွယ်ချက်ရှိရှိလှုပ်ဆောင်တာမျိုးအဘကုံပစ္စည်းအသုံးပြုနေတဲ့သူတွေကိုကုမ္ပဏီကအသစ်ထုတ်လိုက်တဲ့ပစ္စည်းတွေ၃လောက်အောင်ငွေသုံးနေတဲ့ပစ္စည်းတွေကိုစိတ်ပြတ်သွားအောင်လည်းလုပ်မှာမဟုတ်ဘူးလို့အဘကုမ္ပဏီကသူတို့ရဲ့အင်တာနက်ဆောင်မြင်နာမှာကြော်တရီနေ့ကကြေညာချက်ထုတ်ပြန်ပြောကြားလိုက်ပါတယ်။ပုံလီကစမ်းသပ်ခံတစ်ခုကနေ iPhone 6နဲ့ iPhone 7 model တွေကိုစမ်းသပ်ရာကနေဒီဖုန်းတွေကဟောင်းလာလေအလုံးလုံးနိုင်စွမ်းပိုနေလာတာကိုတွေ့ရကြောင်းအဘကုမ္ပဏီကပြော Apple ကုမ္ပဏီကိုပြောရမှာ Apple က model ဖုန်း model အဟောင်းတွေကိုတမင်တကာနှေးအောင်လုပ်ခဲ့တယ်လို့ဒီသတင်းပတ်အစောပိုင်းမှာဝန်ခံခဲ့တာဖြစ်ပါတယ် iPhone 6အတွက် battery လဲဖို့ကုန်ကြမ်းစီလျှော့ပြတာပါဝင်ဝယ်သူတွေရဲ့ယုံကြည်မှုကိုပြန်ရဖို့ Apple ကကြိုးစားနေတယ်လို့လည်းပြောပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံရဲ့စီးပွားရေးအချက်အချာမျိုးတော်မွန်မိုက်ကလက်ထပ်အဆောက်အုံတစ်ခုကတောက်ကြနေမှာမီးလောင်ခဲ့တာကြောင့်လူ15ဦးထက်မနည်းသေဆုံးပြီးအတော်များများဒဏ်ရာရသွားပါတယ်။တေဆုံးသူအများစုကအမျိုးသမီးတွေပါ။အပေါ်ဆုံးထက်ဆက်တောက်ဆိုင်တစ်ခုကနေမနက်တနားရီလောက်မှာမီးစတင်လောင်ကျွမ်းခဲ့တာဖြစ်ပြီးအဆောက်အုံတစ်ခုလုံးကိုအမြန်မီးကူးဆက်သွားပါတယ်။အိန္ဒိယသမ္မတရမ်နတ်ကိုဗင်းကတေဆုံးသွားသူတွေအတွက်ဝမ်းနည်းကြောင်းနဲ့ဒဏ်ရာရထားသူတွေအမြန်ဆုံးနှေးကောင်းကျန်းမာလာဖို့လဲ Twitter မှာရေးပါတယ်။မွန်မိုက်မြို့နယ်မှာရှိတဲ့အဲ့ဒီအဆောက်အုံထက်ကိုလွန်ခဲ့တဲ့နှစ်အနည်းငယ်ကစီးကြီးတဲ့ဆက်တောက်ဆိုင်တွေလာရောက်ဖွင့်လှစ်ခဲ့ပြီးညအချိန်လာပြီးတော့အပန်းဖြေဖို့ကောင်းတဲ့ထင်ရှားတဲ့နေရာတစ်ခုဖြစ်လာတယ်လို့အိန္ဒိယသတင်းတွေကဆိုပါတယ်။သတင်းဌာနအတော်များများလည်းအဲ့ဒီအဆောက်အုံထက်မှလုတ်ကိုင်းနေပါတယ်။မိဘေးကြောင့်ဆက်ပစ္စည်းတွေပျက်စီးရတဲ့အတွက်သတင်းဌာန၃ခုထက်မနည်းတော့လဲအတန်းလွင်လုပ်ငန်းတွေရန်နာထားရပါတယ်။မိသက်က80တော့က9နာရီကျော်ကြာအောင်မိငိမ့်တက်ခဲ့ကြတာပါ။မိလောင်ကျွားရတဲ့အကြောင်းရင်းကတော့ဆက်လက်စုံစမ်းနေဆဲဖြစ်တယ်လို့အိန္ဒိယတာဝန်ရှိသူတွေကပြောပါတယ်။
ညောင်မျိုးမြောက်ဖက်အစွန်က Bronx အရက်မှာလူနေအဆောက်အုံတစ်ခုမိလောင်ကျွမ်းမှုအတွင်းလူ12ယောက်သေဆုံးသွားခဲ့ပါတယ်။တနစ်သားအရွယ်ကလေးငယ်တဦးပါဝင်ညယောက်မျိုးသား12ယောက်တည်ဆုံသွားတယ်လို့ညယောက်မျိုးတော်ဝန် Bell WCO ကပြောပါတယ်။ဒါပြင်နောက်ထပ်တည်ဆုံမှုတွေလည်းရှိလာနိုင်တယ်လို့သူကပြောပါတယ်။ဒါသာဝေးနေညနေကစတင်လောင်ကျွမ်းခဲ့တဲ့ဒီမီးလောင်မှုအတွင်းအခုလောက်ထိလူတွေတည်ဆုံခဲ့တာကြောင့်ဒီမီးလောင်ကျွမ်းမှုရဲ့ပမာဏဟာမှတ်တမ်းတင်လောက်တယ်လို့ညယောက်မိသက်ဌာနအကြီးအကဲ Daniel Negro ကလည်းပြောပါတယ်။မိသက်သမား180လောက်ကမီးကိုဝိုင်းဝန်းငိမ့်တက်ခဲ့ပြီးတော့ဒီအဆောက်အုံမှာနေထိုင်တဲ့သူတွေကိုကယ်တင်ခဲ့တယ်လို့လည်းအာနာပိုင်တွေကပြောပါတယ်။အခုလိုရာသီဥတုအလွန်အေးတဲ့အချိန်မှာမီးဘာကြောင့်လောင်ကျွမ်းခဲ့တယ်ဆိုတာကိုအခုချိန်ထိမသိရသေးပဲဖြစ်နေပါတယ်။မီးလောင်မှုကြောင့်လူ၄ဦးလည်းအပြင်းထန်ဒဏ်ရာရသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုအလဲပိုင်းနဲ့အရှေ့ပိုင်းပြည်နယ်တွေမှာအအေးဒတ်ဆိုးဝါးပြင်းထန်နေပြီးနှစ်တကူရက်တွေအထိဒီလိုဆက်အေးနေပါလိမ့်မယ်။အပူချိန်၃ညအောက်ရောက်နေပြီးတော့အအေးဒတ်ဆိုးဝါးပြင်းထန်လွန်နေတာကြောင့်လူခန္ဓာကိုယ်ရဲ့အပူချိန်တွေရုတ်ရက်အလွန်မင်းကျဆင်းသွားတာမျိုးနဲ့နင်းကြိုက်နာတွေဖြစ်လာနိုင်တယ်ဆိုပြီးမိုးလေဝသခန့်မှန်းသူတွေကသတိပေးထားပါတယ်။ပင်ဆယ်ဗေးနီးယားပြည်နယ်အရီမြို့ခံတွေကတော့ဒီသတင်းမှတ်အစောပိုင်းကကြားခဲ့တဲ့တမီတာခွဲလောက်ရှိတဲ့နင်းတွေကိုတူးဆွရှင်းလင်းနေကြပါတယ်။မကြခင်မှာပဲနင်းတွေ25စင်တီမီတာလောက်ထိထက်ကြအောင်မယ်လို့မိုးလေဝသပညာရှင်တွေကခံမှန်းချပါတယ်။လမ်းတွေပေါ်မှာနေကြတဲ့အင်ယာမဲတွေနဲ့လမ်းတစ်ဝက်မှာတောင်တင်နေတဲ့ခီးတွားတွေကိုဒေသခံလှုပ်ရှားတက်ကြွသူတွေကစူးစမ်းခေါ်ထုတ်ပေးနေကြပါတယ်။
ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကဂိမ်းကစားတာကိုစွဲတဲ့ယောဂကိုစိုးရင်စရာကောင်းတဲ့စိတ်ကျန်းမာရေးဆိုင်ရာပြဿနာအဖြစ်နဲ့အတိအမှတ်ပြုသွားမှာဖြစ်တယ်လို့ပြောလိုက်ပါတယ်။ဂိမ်းကစားတာကိုစွဲတဲ့ယောဂကိုအဲ့လူရဲ့မိသားစုပညာရေးအလုံးနဲ့မိတ်ဆွေတငယ်ချင်းတွေအပါအဝင် သူ့ရဲ့ဘဝကိုပါတည်တည်တတ်တတ်ထိခိုက်နိုင်တဲ့ထထလဲလဲဖြစ်နိုင်တဲ့ယောဂါဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ်ကသတ်မှတ်ကြောင်းရှင်းလင်းမှထုတ်ပြန်မဲ့ဆက်တကြိမ်မြောက်ယောဂါရှာဖွေရေးလက်ဆွဲထဲမှာပြောထားပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုကိုရင်နိုင်နဲ့နန်းလောင်တို့ပြောပြပေးခဲ့တာပါ VOA မြန်မာပိုင်းအစီအစဉ်ကိုအခုထုတ်လွှင့်နေတဲ့ချိန်တည်းမှာပဲ VOA ရဲ့အင်တာနက်စာမျက်နှာ bemis.voanews.com မှာလည်းဝင်ရောက်ကြည့်ရှုနိုင်ဆင်နိုင်ပါတယ်အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်မြန်မာနိုင်ငံမှာငြိမ်းချမ်းရေးအတွက်ညှိနှိုင်းရတဲ့အဖွဲ့တွေများပြားတာကြောင့်ငြိမ်းချမ်းရေးမအောင်မြင်သေးတာဖြစ်တယ်လို့နိုင်ငံတော်တမင်ငံပုဂ္ဂိုလ်ကပြောဆိုလိုက်ပါတယ်။တရားဥပဒေစိုးမိုးမှုရှိမှသာဖွဲ့စည်းပုံပြင်ဆင်ရေးကိုဆက်လက်လှုပ်ဆောင်နိုင်မယ်လို့လည်းကြေညာပြည်နယ်လွိုင်ကော်မြို့မှာလူငယ်တွေနဲ့ပြုလုပ်တဲ့ငြိမ်းချမ်းရေးစကားဝိုင်းမှာတော်အောင်ဆန်းစုကြည်ပြောကြားခဲ့တာပါ။ဒီသတင်းပြည်စုံကို VOA မြန်မာပိုင်းသတင်းတော်မေခါကသတင်းပေးပို့ထားပါတယ်ရှင်
။မြန်မာနိုင်ငံမှာငြိမ်းချမ်းရေးအောင်မြင်ဖို့တစ်ဖက်နဲ့တစ်ဖက်နားလည်မှုစာနာမှုတွေရှိဖို့လိုအပ်နေသေးတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံမှာအခုချိန်ထိငြိမ်းချမ်းရေးမအောင်မြင်သေးတာနဲ့ပတ်သက်လို့ဒီကနေ့ကြေညာပြည်နယ်လိုက်ကော်မြို့မှာလုပ်တဲ့လူငယ်နဲ့ငြိမ်းချမ်းရေးတွေ့ဆုံဆွေးနွေးပွဲမှာဒေါက်တာဆန်းစုကြည်ကခုလိုပြောကြားလိုက်တာဖြစ်ပါတယ်
။ခက်ခဲနေတာလေဟိုဘက်ဒီဘက်အဖက်ဖက်ကိုကြည့်တဲ့အမြင်ကအားနည်းနေသေးလို့ဒီလိုပဲမြင်တယ်ဒီနိုင်ငံမှာကျွန်တော်တို့နိုင်ငံမှာငြိမ်းချမ်းရဖို့အတွက်အထူးခက်ခဲနေတဲ့ကိစ္စတစ်ခုကဘာလဲဆိုတော့တခြားနိုင်ငံတွေနဲ့စာလို့ရှိလို့ရှိရင်ငြိမ်းချမ်းရအောင်လို့ပါဝင်ပြီးတော့လှုပ်ဆောင်မဲ့အဖွဲ့တွေကတော်တော်များတယ်တိုင်းသားလက်နဲ့ကင်အဖွဲ့တွေကလည်းများတယ်နောက်ပြီးတော့ဒီနိုင်ငံမှာဆိုလို့ရှိရင်တမတော်လည်းပါတယ်အစိုးရလည်းပါတယ်လွှတ်တော်လည်းပါတယ်စသဖြင့်ပေါ့နော်အစုအဖွဲ့တွေကတော်တော်များတယ်ဟိုနိုင်ငံတော်တော်များများမှာငင်းကြရေးရအောင်လုပ်တယ်ဆိုတာဟိုအဖွဲ့နှစ်ဖွဲ့ကြားမှာလှုပ်ချတယ်အများကြီးဥပမာဆိုလို့ရှိရင်အစိုးရနဲ့တိုက်ခိုက်နေတဲ့အစုအဖွဲ့တစ်ခု ਨੇ ဒီလိုတယောက်ချင်းတစ်ယောက်ချင်းငင်းကြရေးရအောင်လုပ်တယ်ဆိုတာညံ့တယ်ဘာဖြစ်ဆိုတရားမျှတမှုဆိုတာလေချိန်ခွင်ချချိန်ခွင်ဆိုတော့ဒီရောပြောလို့ရှိရင်နှစ်ဖက်ပဲရှိတယ်ဘက်တီးရသိပ်ပြီးများတဲ့အခါကျတော့အဲ့ဒီခါအားလုံးငင်းမြအောင်လုပ်ဖို့ဆိုတာပို့ပြီးတော့ခက်ခဲတယ်
လက်ရှိတိုင်းရင်းသားတိုင်းမှာကြောက်စိတ်နဲ့အသက်ရှင်နေရတာဖြစ်တယ်လို့လက်တလောကြုံနေရတဲ့စားဝတ်နေရေးပြဿနာတွေနဲ့ပတ်သက်လို့ကရင်တိုင်းရင်းသားမာရီယိုကတော့အခုလိုဆွေးနွေးတင်ပြသွားပါတယ
်။နေ့60လောက်ဖြစ်ပါခဲ့တဲ့ဖြစ်တွေးစီမီတောက်လောင်မှုကြောင့်ကျွန်တော်တို့တိုင်းရင်းသားတွေအခုထိအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတယ်။တောင်တူမဲ့ဇေယျမဲ့ဖြစ်ခဲ့ရတယ်။အဲကြောင့်လို့ကျွန်တော်ဆိုငငယ်ကလေးကအဲစုဖြစ်ဖွားမှုအတွင်းမှာပဲကျွန်တော်ကြုံလာခဲ့ရတယ်။ကြောက်လဲကြောက်ခဲ့ရတယ်ညဆိုလည်းအိမ်အောက်မှာပဲအိမ်ရတဲ့အိမ်ပေါ်မှာမအိမ်ရဘူးကြောက်တက်ပြီဆိုတာလည်းစာလည်းမကြည့်ခရဘူးကြောက်မှရောက်ပြန်လဲဆရာမတုံးနေချင်းချောက်ပြန်ရောအဲ့လိုအတွေ့အကြုံလေးတွေခံစားခဲ့ရတယ်ကျွန်တော်နဲ့တကွာကျွန်တော်ရဲ့အတိုင်းရင်သားအလုံးပါပဲအခုချိန်တည်းကျွန်တော်တို့ရင်ထဲမှာအမြင့်တွင်နေတာကြောက်စိတ်တစ်ခုပါပဲဒါကိုနားလည်းပေးပါလို့ကြိုပြီးမြေတရားခံရှင်ပါတယ်
ငြိမ်းချမ်းရေးလှုပ်ဆောင်သူတွေအနေနဲ့အတ္တကိုစီရှော့ဖို့ကိုလည်းဒေါန်ဆန်းစုကြည်ကတိုက်တွန်းသွားပါတယ်
။အဲ့တော့ကျွန်တော်နိုင်ငံကနိုင်ဟိုငြိမ်းချမ်းရေးအတွက်ကြိုးပမ်းနေတဲ့အစုအဖွဲ့တွေအားလုံးဟာပို့ပြီးတော့သဘောထားကြည့်ဖို့လိုတယ်။အဲ့တော့ပြည်သူလူထုကလည်းတရားမျှတတယ်ဆိုတော့ဘာလဲဆိုတော့နားလည်ရမယ်။စစောကပြောသလိုပေါ့တရားမျှတတယ်ဆိုတော့ကိုယ့်အတွက်မျှတတာပဲဖြစ်လို့မလုံလောက်ဘူး။သတိပြုရတယ်။အဲ့တော့တရားမျှတမှုပေါ့တရားမျှတမှုဆိုတာကိုယ့်အစုအဖွဲ့လေးကိုယ်နဲ့သဘောထားချင်းတူတဲ့လူအချင်းချင်းညှိပြီးတော့ဒါဟာတရားမျှတာတွေဆိုပြီးတော့တစ်ဖက်သက်ဒီလိုကင်ထားလို့မရအောင်အဲ့တော့ငင်းကြရေးလှုပ်ချလို့ရှိလို့ရှိရင်ပို့ပြီးတော့ကျေပြန်းတဲ့အတိုင်းဝိုင်းလိုအပ်ပါတယ်
ပကြခင်ကုံဆုံးတော့မဲ့2019ခုနှစ်ကိုငင်းကြရေးနှစ်ဖြစ်ဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကမျှော်လင့်ခဲ့ပေမဲ့ထင်သလောက်ခီးမရောက်ခဲ့ဘူးလို့လည်းတုံ့တက်သူတွေကတုံ့တက်နေချိန်မှာဒေါန်ဆန်းစုကြည်ဘက်ကအခုလိုပြောဆိုလိုက်တာပါငင်းငင်းလုပ်ငန်းစဉ်မှာပြည်သူတွေအားလုံးပါဝင်ဖို့ကိုလည်းဒေါန်ဆန်းစုကြည်ကတိုက်တွန်းခဲ့ပါသေးတယ်။ကရပြည်နယ်ကကိုစိုးဝင်းအောင်ကတော့ NLD အစိုးရအဖွဲ့အနေနဲ့ဖွဲ့စည်းပုံပြင်ဆင်ပေးနိုင်ပြီးစစ်မှန်တဲ့ Federal Democracy ထူထောင်ပေးဖို့အတွက်တိုက်တွန်းဆွေးနွေးသွားပါတယ်
။ငင်းချမ်းလာပြီဆိုတာနဲ့တပြိုင်နက်ပြည်သူလူထုပြမအုံဆုံးခံစားမှဒီအကြောက်တရားတွေကနေကင်းစင်မယ်။နောက်တစ်ခါခုနပြောတဲ့တရားဥပဒေစိုးမိုးမှုပါပဲ။ကျွန်တော်တို့ဒီငင်းချမ်းချင်းနဲ့တရားဥပဒေစိုးမိုးမှုကင်းမဲ့ခြင်းဟာတဲ့အချိုးကြာနေတယ်လို့တော့ကျွန်တော်ဒီလိုအောက်မေးပါတယ်
အန်အရီအစိုးရအနေနဲ့ချမှတ်ထားတဲ့မူဝါဒတွေကိုလှုပ်ဆောင်သွားမှာဖြစ်ပြီးတရားဥပဒေစိုးမိုးမှုရှိမှသာဖွဲ့စည်းပုံပြင်ဆင်ရေးကိုဆက်လက်လှုပ်ဆောင်နိုင်မယ်လို့နိုင်ငံတော်တိုင်ပင်ခံကကြေညာပြည်နယ်မှာလူငယ်တွေနဲ့တွေ့ဆုံချိန်ငြိမ်းချမ်းရေးဆွေးနွေးပွဲမှာပြောဆိုလိုက်ပါတယ်။လူငယ်တွေနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲအပြီးဒေါန်ဆန်းစုကြည်ကကြေညာပြည်နယ်ဒေသခံတွေနဲ့လည်းတီးကြစီတွေ့ဆုံခဲ့ပါသေးတယ်ရှင်။
မိခသတင်းပေးပို့ခဲ့တာပါရှင်အခုတော့ညဉ့်ညဉ့်ရေးစကားဝိုင်းနဲ့ပတ်သက်တဲ့အမြင်သဘောထားတွေကိုနားဆင်ကြရပါမယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်အနေနဲ့အခုလိုလူငယ်တွေနဲ့ညဉ့်ညဉ့်ရေးစကားဝိုင်းတွေနိုင်ငံတော်အဆင့်နဲ့အခမ်းအနားတွေနဲ့ကျင်းပနေမဲ့အစားလတ်တလောဆေးရေးပဋိပက္ခတွေပြင်းထန်နေတဲ့တိုင်းရင်းသားဒေသကတိုက်ပွဲတွေကိုအမြန်ဆုံးရပ်အောင်အဓိကဆောင်ရွက်သင့်တယ်လို့မြန်မာနိုင်ငံရေးအကြက်ခါတွေကပြောဆိုလိုက်ပါတယ်ထိုးစစ်ဆင်နေတဲ့မြန်မာတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားနိုင်ငံရေးအရအဖြစ်ရှာနိုင်ဖို့တွစ်ဆုံဆွေးနွေးမှုတွေကိုအရေးတကြီးလှုပ်ဆောင်သင့်တယ်လို့လည်းအကြံပြုကြပါတယ်ဒီကနေ့ကြားပြည်နယ်လွိုင်ကိုမှာကျင်းပတဲ့ဒွန်အောင်ဆန်းစုကြည်နဲ့ဒေသခံလူငယ်တွေရဲ့ငြိမ်းချမ်းရေးစကားဝိုင်းပေါ်တုံ့သက်ချက်အမြင်တွေကိုမဆုမွန်ကစူးစီးတင်ပြထားပါတယ်ရှင်
ဒီကနေ့ကြားပြည်နယ်လွိုက်ကော်မြို့မှာကျင်းပတဲ့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့ကြားပြည်နယ်ကဒေသခံလူငယ်တွေရဲ့ဇဂဝိုင်းမှာမြန်မာနိုင်ငံတွင်ဖော်ဆောင်နေတဲ့ငြိမ်းချမ်းရေးအခြေအနေ၊ဆေးရေးပဋိပက္ခတွေတင်မာနေစေပြည်တွင်းစစ်နဲ့နောက်အစိုးရကဖော်ဆောင်နေတဲ့အမျိုးသားယဉ်ကြားစီရီတွေနဲ့ပတ်သက်လို့အဓိကဆွေးနွေးခဲ့ကြတာဖြစ်ပါတယ်။အတိုင်ပင်ခံရဲ့ဇဂဝိုင်းမှာပါဝင်သူကြားလူငယ်တဦးဖြစ်တဲ့ဖရာရီရီလိုကလည်းအခုလိုမျိုးနိုင်ငံတွင်မှာငြိမ်းချမ်းရေးရဖို့ဆိုရင်အမျိုးသားပြန်လည်တင်မြှင့်ရေးနဲ့အမျိုးသားယဉ်ကြားစီရီကအဓိကအရေးကြည့်တယ်ဆိုတဲ့အကြောင်းကိုဒေါံဆန်းစုကြည်နဲ့ဆွေးနွေးခဲ့ပါတယ
်အမျိုးသားပြည်လဲတင်းညက်ရေးအတွက်အများကြီးမဟုတ်နေတော့မှနည်းနည်းလေးပေါ့ကျွန်တော်တို့အမျိုးသားပြည်လဲတင်းညက်ရေးနဲ့ငင်းချိုင်းဟာအရေးကြီးနေတယ်ဆိုတော့ကိုကောင်းတဲ့နည်းနည်းလေးထပ်စဉ်းစားပေးမယ်ဆိုရင်ကျွန်တော်တို့လှုပ်ဆောင်နေတဲ့အမျိုးသားပြည်လဲတင်းညက်ရေးကျွန်တော်တို့လှုပ်ဆောင်နေတဲ့ငင်းချိုင်းဟာဒီထက်ပိုပြီးတော့မှခရီးပေါက်မယ်ဒီထက်ပိုပြီးတော့ခံမာမယ်လို့ကျွန်တော်ယုံကြည်ပါတယ်ဘာလို့အမျိုးသားပြည်လဲတင်းမြတ်ရေးဟာရည်ကြီးရလို့ကျွန်တော်ပြောနေရတာလဲဆိုရင်အမျိုးသားပြည်လဲတင်းမြတ်ရေးကိုပြက်ပြားစေတဲ့အပြုအမူတွေလှုပ်ဆောင်ချက်တော့ကျွန်တော်တမန်နဲ့ချီပြီးကျွန်တော်ရှိခဲ့လို့ပါအခုလည်းရှိနေပါတယ်ဒေတာဆွေးနွေးမှာဥပမာရှမ်းပြည်နယ်မှာနိုင်ငံရေးဆွေးနွေးပွဲလုပ်တဲ့ကိစ္စတွေမှာဖြစ်ဖြစ်ကျွန်တော်တို့ပြည်နယ်မှာဖြစ်အမျိုးသားပြည်လဲတင်းမြတ်ရေးကိုပြက်ပြားစေတဲ့အပြုအမူတွေလည်းကျွန်တော်တို့တွေ့နေရပါတယ
်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်အနေနဲ့အမှန်တကယ်ငြိမ်းချမ်းရေးဖော်ဆောင်နိုင်မှုဆိုရင်အခုလိုငြိမ်းချမ်းရေးစကားဝိုင်းနေကျင်းပနေမဲ့အစားတက်မတော်တိုင်းရင်းသားလက်နက်ကိုင်တွေနိုင်ငံရေးပါတီတွေပါဝင်တဲ့အမှန်တကယ်စစ်မှန်လေးနက်တဲ့နိုင်ငံရေးစကားဝိုင်းတွေကိုပဲဖော်ဆောင်သင့်တယ်လို့မြန်မာနိုင်ငံရေးအကြက်ခတ်ဒေါက်တာရံမျိုးသိန်းကသုံးသပ်ပါတယ
်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အနေနဲ့ပေါ့လေဒီငြိမ်းချမ်းရေးစကားဝိုင်းတွေကိုလှုပ်တာတက်ပေါ့လေတိုင်းပြည်ရဲ့ငြိမ်းချမ်းရေးနဲ့နော်အမြန်ဆုံးအပြစ်ခတ်ရက်စဲနိုင်မှုအတွက်အစိုးရလွှတ်တော်တက်မတော်နော်တိုင်းရင်းသားနိုင်ငံရေးပါတီခေါင်းဆောင်တွေနော်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းခေါင်းဆောင်တွေနဲ့စပွဲဝိုင်းပေါ်မှာထိုင်ပြီးတော့နိုင်ငံရေးရတွေ့ဆုံဆွေးနွေးအပြစ်ရှာနိုင်မှုကပို့ပြီးတော့အရေးကြီးတယ်လို့မြင်တယ်နော်နိုင်ငံရေးရဆုံးဖြတ်ပေးနိုင်တဲ့ထိပ်သီးခေါင်းဆောင်တွေရှားမှာနော်တွေ့ဆုံဆွေးနွေးမှုတွေကနေတဆင့်နိုင်ငံရေးရသဘောတူညီမှုတရက်ကိုနော်အမြန်ဆုံးရအောင်ဖော်ဆောင်နိုင်မှုကပို့ပြီးတော့အဓိကကျတယ်လို့ကျွန်တော်ကတော့မြင်ပါတယ
်ဒေါန်ဆန်းစုကြည်ကအခုလိုငြိမ်းချမ်းရေးစကားဝိုင်းနေကျင်းပနေတဲ့အချိန်အခုရပိုင်းအတွင်းမှာကိုကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ဘက်တွေမှာတိုက်ပွဲတွေကပြင်းထန်ဖြစ်ပွားနေတဲ့အတွက်အဲ့ဒီတိုင်းရင်းဒေသမှာဖြစ်နေတဲ့စစ်မီးတွေကိုသူမအနေနဲ့အရင်ဆုံးနှိမ့်သက်တဲ့နယ်လို့စစ်ပြေးဒုက္ခသည်တွေကိုအကူအညီပေးနေတဲ့ Tragender နဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကကချင်မျိုးသမီးနောက်ငြိမ်းချမ်းရေးလှုပ်ရှားသူလည်းဖြစ်တဲ့ဒေါ်နန်ဘူကထောက်ပြပါတယ်နိုင်ငံပေါင်းဒေသမှ
ာစစ်ကအောက်ဆိုးနေတယ်မြန်မာတပ်မတော်ကလူငယ်နဲ့တိုက်နေတယ်ရွာကြီးလည်းဖြစ်နေတယ်ပေါ့နော်ပြည်သူလူထုတွေကကြောက်နေတယ်ကျမတို့ပြည်သူအရေးလှုပ်ဆောင်တဲ့ဆဲဆိုရင်လည်းအများနဲ့စိုးရိမ်နေရယ်ညဆိုရင်လည်းစားစရာတောက်စရာမရှိအေးချမ်းနေတဲ့အချိန်မှာချမ်းသာအေးတာပဓာနာမဟုတ်တော့အသက်ငြိမ်ငြိမ်တဲ့နေရာရောက်ဖို့ဆိုပြီးတော့အများနဲ့ဒုက္ခရောက်နေရယ်ပေါ့နော်ဒီလိုအချိန်မှာအခုဒေါက်တာစုကြည်ကလည်းတရားရှင်ကြီးနဲ့ညီနာခံအတွက်အကြီးအကျယ်စူးစမ်းနေတယ်ပေါ့လူငယ်နဲ့တွေ့နေဒီလိုလူငယ်နဲ့တွေ့တယ်ဒီတိုင်းတိုင်းနဲ့တွေ့တဲ့အခါကိုအဓိကမထားဘဲနဲ့အဓိကစစ်ဆင်နေတဲ့အဲထိုးစစ်ဆင်နေတဲ့မြမတမတော်နဲ့တွေ့ဆုံပြီးတော့ဒီတိုင်းပေါ်ဆောင်နေတဲ့အချိန်မှာဒီလိုထိုးစစ်ဆင်မှုတွေကိုရပ်ဆိုင်ဖို့ရန်အတွက်သူကပြောစစ်နေလို့ကျွန်မထင်တယ်။အဲလက်တလောဒီအားကြံလိုအပ်နေတဲ့အရေးကြီးလိုအပ်နေတဲ့ကိစ္စကိုအရင်ဖြေရှင်းပြီးမှဒီခိုင်မာတဲ့ငင်းချင်းရအောင်ဆိုပြီးတော့လုပ်နေတဲ့27ရာစုငင်းချင်းညီလာခံကိုသွားတင်တယ
်။အထူးသဖြင့်တိုင်းရင်းဒေသတွေမှာထိုးစစ်ဆင်နေတဲ့တပ်မတော်နဲ့အရင်ဆုံးငင်းချင်းရေးစကားပြောပြီးစစ်ရေးပဋိပက္ခတွေကိုပြည်လဲအောင်ဖြေရှင်းတင်တယ်လို့လည်းဒေါ်နန်ဘူးကပြောပါတယ်
။အဲထိုးထားတဲ့ရှစ်ဖွဲ့ထဲမှာပင်ရင်စစ်ကစစ်တိုက်နေတဲ့နေရာရရှိနေသေးတယ်။အဲ့ဒါကြောင့်မလို့စစ်တိုက်တာက NCA ကိုချိုးဖောက်တာကတိုင်းသားတွေမဟုတ်ပဲနဲ့သမတော်ဖြစ်နေတဲ့အတွက်ကြောင့်မလို့ပြဿနာအရင်အမြင့်ပြဿနာကောင်းကိုအရင်သွားပြီးမှရှင်းကပ်ပြီးတော့ဖြေရှင်းဖို့ညာအတွက်ကအမှအရေးကြီးတယ်လို့ကျွန်တော်တို့ထင်တယ်
နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီးတော့အခုလိုလူငယ်တွေနဲ့ညီညာရေးစကားဝိုင်းနေကျင်းပနေသလိုမြမညီညာရေးဖော်ဆောင်နိုင်ရေးလုပ်ငန်းစဉ်တစ်ခုဖြစ်တဲ့21ရာစုပင်လုံညီလာခံကိုလည်းလာမယ့်2018ခုနှစ် January လနောက်ဆုံးပတ်မှာကျင်းပနိုင်ရေးအတွက်ကြိုတင်ပြင်ဆင်နေကြပြီဖြစ်ပါတယ်ရှင်
။မဆုမစူးစီးတင်ပြခဲ့တာပါ။အခုတော့မလေးရှားရောက်မြန်မာတွေဖန်စီခံရတဲ့အခြေအနေပဲတလဲဆဲပါမယ်ရှင်။မလေးရှားနိုင်ငံမှာတရားမဝင်နေထိုင်လှုပ်လှုပ်သူတွေကိုကူရက်ပိုင်းဖန်စီတွေလုပ်နေတာမှာတရားဝင်အထောက်အထားမရှိတဲ့မြန်မာတို့အဖမ်းစီခံနေရပါတယ်။နှစ်သိက္ကူပျော်ပွဲရွှင်ပွဲတဲ့အချိန်ဖြစ်နေတာကြောင့်အဖမ်းခံရမှာစိုးရိမ်ပြီးတော့တရားမဝင်နေထိုင်ကြတဲ့မြန်မာတွေအပြစ်မထွက်ရကြဘူးလည်းဖြစ်နေပါတယ်။အကြောင်းစုံကိုထိုင်းအခြေစိုက် VOA မြန်မာပိုင်းသတင်းတောင်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။မလေးရှားနိုင်ငံမှာနှစ်တိုင်းနှစ်ကုန်ကန်ဒီမှာတရားမဝင်နေထိုင်အလုပ်လုပ်နေသူတွေကိုရှင်းလင်းတဲ့စီမံချက်တွေလုပ်လို့ရှိတာမှာဒီနှစ်မှာလည်းဒီဇင်ဘာလဇန်ပိုင်းကလေးကစတင်အဖမ်းစီတွေလုပ်နေပါတယ်။မြန်မာလူမျိုးအတော်များများရှိတဲ့ကွာလာသင်္ကန်းတို့ပြည်နယ်နဲ့ဂျိုဟိုပြည်နယ်တွေမှာမြန်မာလူမျိုးတွေဖမ်းဆီးခံရတာရှိတယ်ဆိုပြီးမလေးရှားနိုင်ငံမြန်မာတန်ယုံကိုစားပြုပြီးအကူအညီပေးနေတဲ့ဂျိုဟိုမျိုးကစခန်းတာဝန်ခံကိုတီဟာမောင်မောင်ကပြောပါတယ
်ကျွန်တော်တို့ကွာလာသင်္ကန်းတို့ပြည်နယ်ဘက်မှာတော့ဖမ်းတယ်အဲ့ဘက်မှာတော့မြန်မာ17ယောက်လောက်ပါသွားတယ်ပေါ့မီတာ400ကျော်လောက်ဝေးတဲ့ကွာလာသင်္ကန်းတို့ပေါ့နော်ထိုင်းဘက်တော့နည်းနည်းနှီးသွားပြီပေါ့ဒါအဲ့တော့သူတို့သတင်းထုတ်ပြန်တဲ့ပေါ်မှာမူတည်ပြီးကျွန်တော်တို့ကဘယ်နေရာမှာတော့မြေမြဆဆဖမ်းနေဆိုတဲ့ဟာလောက်ပဲကြည့်လို့ရတာလေဒီကြားထဲမှာတော့ဂျိုကြားဂျိုကြားဟိုနားနေနေဒီနားနေနေဆွဲနေတာလေးတွေတော့တွေ့တာပေါ့နော်ဒီကလေးရက်ကလည်းကျွန်တော်တို့ဂျိုးပြည်နယ်မှာမြန်မာကျွန်တော်ဓမာယုံလေးတခုပေါ့နော်အဲ့မှာလည်းမြန်မာတွေကိုဝင်ဆွဲသွားတော့ပါသွားတယ်ပေါ့နော်ကျောင်းမှာနေတဲ့မြန်မာ၄ယောက်လောက်ပါသွားတယ
်ဒီလာထဲမှာပဲဂျိုးပြည်နယ်ဘက်မှာလဝကညွန်ကျုပ်ကိုယ်တိုင်ဦးစီးပြီးဝင်ဖမ်းတဲ့အတွက်မြန်မာတွေတရားကြောဖမ်းဆီးခံခဲ့ရပါတယ်အဲ့ဒီလိုမျိုးစီမံချက်တွေနဲ့အဖမ်းဆီးတွေကတော့နှစ်ကုန်ချိန်မှာလုပ်လို့ရှိကြတာကြောင့်မြန်မာတွေကတော့ဖမ်းဆီးခံရမှာကိုစိုးရိမ်မှုတွေရှိနေတာပါအခုချိန်ဟာနှစ်တစ်ကူပျော်ပွဲရှင်ပွဲတွေလုပ်ကြတဲ့ကာလဖြစ်ပေမဲ့ပွဲတော်ရက်တွေမှာလည်းတရားမဝင်နေထိုင်နေကြရတဲ့မြန်မာတွေဟာစစ်ဆေးဖမ်းဆီးခံရမှာကိုစိုးတဲ့အတွက်လမ်းပေါ်မှာအသွားလာတိတ်မလို့ရဲကြဘူးဖြစ်နေပါတယ
်ပုံမှန်သွားလာနေတဲ့လူတော့ပဲရှိတာပါဆိုတော့နော်တကယ်ပွဲတော်ရက်ကြီးတွေပါလေဆိုလို့ရှိရင်လည်းတိတ်အထွက်ငကူလိုတော့တိတ်မများတော့ဘူးပေါ့ဘောဆိုဟိုဒီဟာနှစ်ကုန်ပိုင်းရောက်နေတဲ့ခါကျတော့လူတွေသတိထားမဲ့အချိန်သာဖြစ်နေတဲ့ခါကျတော့ပြောကြတော့လေမမှန်တဲ့ခါကျတော့မသွားကြတော့ဘူးပေါ့နော
်မြန်မာအလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအလုတ္တမညွန်ကြားမှုဦးစီးဌာနရဲ့စည်ရင်းအရမလေးရှားမှာတရားဝင်အလုတ်လုပ်နေကြသူအလုတ္တမ2သိန်းကျော်ရှိပြီးတခြားနီးလန်းတွေနဲ့မလေးရှားကိုရောက်သွားတဲ့သူအားလုံးပေါင်းရင်မလေးရှားမှာမြန်မာအလုတ္တမ5သိန်းထက်မနည်းရှိတယ်ဆိုပြီးခန့်မှန်းထားပါဗျ။အဲ့ဒီထဲမှာတရားမဝင်နေထိုင်အလုတ်လုပ်နေကြသူသိန်းနဲ့ချီရှိနေပါတယ်ရှင်။
ကောရှိမြခင်နှစ်တစ်အတွက်ဆုံးဖြတ်ချက်ဆိုတာဟာလွန်ခဲ့တဲ့နှစ်ပေါင်း4000လောက်ကဗာဘီလွန်ဒေသကစခဲ့ပြီးတော့အခုတော့ဒီအနောက်တိုင်းမှာသာမကအာရှနိုင်ငံတွေမှာပါအတော်လေးကိုကျဉ်းသုံးလာကြတာပါနှစ်တစ်တစ်နှစ်ကိုကူးပြောင်းတဲ့အချိန်မှာကိုယ့်ရဲ့ဘဝကိုဘယ်လိုမျိုးတိုးတက်အောင်ကြံဆောင်မလဲဆိုတာယူမှန်းချက်ချတာဖြစ်ပါတယ်ဒါကြောင့်မို့လို့တော်ရရှင်တွေရောဒီနှစ်တစ်အတွက်ဘယ်လိုမျိုးယူမှန်းချက်တွေရှိပါလဲဒါကိုဘယ်လိုပြည့်မိအောင်လုပ်နိုင်မလဲလာမယ့်စနေနေ့ညဒိုင်ရီလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလိုတဲ့သတင်းရှင်တွေ view မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။နောက်မှကိုယ့်ရဲ့အမြင်ကိုယ့်ရဲ့ယူဆကိုယ့်ရဲ့နှစ်သက်ဆုံးဖြတ်ချက်တွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ view မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြမယ့်သတင်းရှင်တွေကိုကြိုဆိုပါရခင်။
စနေညဒိုင်ရလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပြရစီရှင်အခုတော့နှစ်တစ်ကူရာသီတေးလက်ဆောင်ကိုထုတ်လွှင့်ပေးပါမယ်ဂူဂူတီဆိုထားတဲ့ဆောင်းနှင်းလေနဲ့အတူတခြင်းကိုနှားဆင်ကြရအောင်ပါရှင် ဂူဂူတီဆိုထားတဲ့ဆောင်းလင်းလေးနဲ့အတူတခြင်းကိုနားဆင်ကြရတာဖြစ်ပါတယ်။အခုနားဆင်နေတဲ့ VOA တောက်ကြနေညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာတော့ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ။ Asia 7:22ကနေဖမ်းယူကြည့်ရှုနိုင်တယ်လို့ထုတ်လွှင့်ကြတဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်ကြည့်ရှုနိုင်ပါတယ်ရှင်။အခုတော့တရင်အချင်းချုပ်ကိုကိုရန်နိုင်ပြောပြပေးပါမယ်ရှင
်။ကလုသမဂလုံးကြုံရေးကောင်စီကဒဏ်ခတ်ပိတ်ဆို့မှုတွေလုပ်နေတဲ့ကြားကပဲမြောက်ကိုရီးယားနိုင်ငံကိုနိုင်ငံတကာရေးပိုင်နဲ့ထဲမှာလောင်စာဆီတွေတင်ပို့လွှဲပြောင်းပေးခဲ့တဲ့ဟောင်ကောင်လန်လွင့်တင်မော့ကိုဖမ်းဆီးလိုက်တယ်လို့တောင်ကိုရီးယားနိုင်ငံကပြောကြားလိုက်ပါတယ်။ Lighthouse Winmo တင်မော့ကတန်းစင်ထားတဲ့လောင်စာဆီတန်ချိန်600ကိုမြောက်ကိုရီးယားတင်မော့ကိုအောက်တိုဘာ19ရက်နေ့ကလွှဲပြောင်းပေးခဲ့တာဖြစ်တယ်လို့တောင်ကိုရီးယားအောက်ခွန်တာဝန်ရှိသူတွေကပြောကြောင်းတောင်ကိုရီးယားနိုင်ငံရဲ့ Yonhap သတင်းဌာနကဖော်ပြပါတယ်။ကလသမဂ္ဂကမြောက်ကိုရီးယားနိုင်ငံပေါ်ရေနံတင်ပို့တာတွေကန့်သက်ထားတဲ့အရေးယူပိတ်ဆို့မှုကိုချိုးဖောက်ခြင်းမရှိဘူးလို့တရုတ်နိုင်ငံဘက်ကအခိုင်အမာပြောကြားနေပေမဲ့လည်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့တရုတ်နိုင်ငံဟာမြောက်ကိုရီးယားကိုရေနံတင်ပို့တာတွေလှုံ့ဆော်ပေးနေတယ်လို့စွပ်စွဲပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းတရုတ်နိုင်ငံကတော့သူတို့အနေနဲ့အမေရိကန်သမ္မတဘက်ကစွပ်စွဲတယ်လို့မျိုးမြောက်ကိုရီးယားနိုင်ငံကိုတရားမဝင်လောင်စာဆီရောင်းချတာတွေမရှိဘူးလို့ညှင်းဆိုလိုက်ပါတယ်ခင်ဗျာ။အီရန်နိုင်ငံမှာအထွေထွေကုန်စည်နှုန်းတွေမြင့်တက်လာတာကိုကန့်ကွက်တဲ့အနေနဲ့အီရန်နိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့မရှက်မြို့မှာအီရန်နိုင်ငံသားယာပေါင်းများစွာကျော်စပရင်းနီကလမ်းနေပေါ်ကိုထွက်ဆန္ဒပြခဲ့ကြပြီးတော့လူတော်များများကိုလည်းအီရန်ရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။ Internet online ပေါ်မှာပြန့်နှံ့နေတဲ့ဗီဒီယိုရုပ်သံဖိုင်တွေမှာတော့ဆန္ဒပြတဲ့သူတွေကသမရရူဟာနီကြဆုံးပါစေ၊အာနာရှင်ကြဆုံးပါစေဆိုတဲ့ကြွေးကြော်စံတွေကိုအော်ဟစ်ပြီးတော့ရဲတွေကတော့ဆန္ဒပြတဲ့သူတွေကိုမိသက်ပိုက်တွေမဲ့ယိုပုံးနေတဲ့လူစုခွဲခဲ့ကြပါတယ်။iPhone model အဟောင်းတွေရဲ့အလုံးလုံးနိုင်စွမ်းအားနှိမ့်လောက်အောင်ရှုပ်ဝက်ပြီးတော့တမင်တကာလှုပ်ဆောင်ခဲ့ကြောင်း Apple Company ကဝန်ချတောင်းပန်လိုက်ပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုဉဏ်နိုင်ပြောပြပေးခဲ့တာပါဒီညနေ့အစီအစဉ်ထုတ်လုပ်ရမှုကကိုဉဏ်ဝင်းအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာ engineer ကတော့ Nashwa Khan လေးဖြစ်ပါတယ်။ကျွန်မရှာဖုံပါဒီညနေ့အစီအစဉ်ကိုတာဝန်ယူတင်ဆက်ပေးတာပါ။ VOA American အတန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံနှုန်းချင်းညနေ6:00ခွဲနဲ့9:00အထိတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်။နောက်တစ်နေ့ကြာည9:00ကနေ10:00အထိထုတ်လွှင့်မဲ့ Radio အစီအစဉ်တွေကိုတော့ line to meter 24 25 30နဲ့50နဲ့ line to meter 190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုအားပေးနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.
Thank you.